ဒီလာတဲ့ကျင်းပမဲ့ပြည်တော်စုငင်းချမ်းညီလာခံ21ရာစုပင်လုံးအစည်းအဝေးကို NCA အပြည့်ရဲ့စာချုပ်လက်မှတ်မထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားဖို့အစိုးရနဲ့သဘောတူညီချက်ရရှိပေမဲ့လက်တလုံးတိုက်ပွဲပြင်းထန်နေတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ပါဝင်မှာမဟုတ်တဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစော်ပါ21ရာစုပင်လုံးသုဒ္ဓအကျဉ်းစည်းဝေးမှာ NCA အပြည့်အစာချုပ်လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားဖို့အတွက်တန်ဟန်သာလက်နက်ကိုင်အဖွဲ့တွေဘက်ကတောင်းဆိုခဲ့ရမှာအစိုးရဘက်ကလက်ခံခဲ့ပေမဲ့ AA အဖွဲ့ကိုခြံလက်ခဲ့တာပါလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကိုဖိတ်ကြားမဲ့အစီအစဉ်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ
်လက်မှတ်မထိုးတဲ့အဖွဲ့ကြီးကျွန်တော်ခုနှစ်ဖွဲ့ဖိတ်မယ်နော်အချို့အဖွဲ့ကြီးတွေကြာရင်တော့ကျွန်တော်တို့ဥပဒေရအောင်ဟိုဖိတ်ကြားဖို့အကန့်အသတ်ရှိတယ်။ဒါမျိုးတွေကြတော့ကျွန်တော်ဖိတ်ကြားနိုင်မှာမဟုတ်ဘူး။မတူပါသေးတဲ့အဖွဲ့စုပေါင်းခုနှစ်ဖွဲ့ဖိတ်မယ်။ဖိတ်တဲ့အခါမှာလည်းသုဘိသာအဖွဲ့တွေကိုကျွန်တော်ညီလာခံကိုတက်ရောက်ဖို့အတွက်ကျွန်တော်တို့ထိပ်ပြီးကောင်းတော်နေအောင်ကျွန်တော်ဖိတ်တယ်။အလားတူပဲဒီမတူပါတဲ့အဖွဲ့တွေလည်းထိပ်ပြီးကောင်းတော်နေအောင်ဖိတ်မယ်။ဖိတ်တဲ့အခါမှာလည်းသူတို့လူစားထိုးတက်ရောက်ပဲမရှိဘူး။ဖိတ်ကြားတဲ့ထိပ်ပြီးကောင်းတော်တွေပဲကိုယ်တိုင်တက်ဖို့နော်။
NCA အပြည့်အစာချုပ်လက်မှတ်မထိုးရသေးတဲ့ဝမိုင်းလား SSPP ရှမ်းမြောက်ကချင်ကိုကန့်တအန်းပလောင်နဲ့ KND လက်နက်ကင်အဖွဲ့တွေကိုညီလာခံတက်ဖို့ဖိတ်ကြားမှာဖြစ်ပေမဲ့မလ23ရက်နေ့ကပဲအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ AA ရခိုင်လက်နက်ကင်အဖွဲ့ကိုခြံခဲ့တာလည်းဖြစ်ပါတယ်ကျမော်နဲ့စီးကင်းမာနေတဲ့ AA အဖွဲ့အပါဝင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ကိုခန့်နဲ့တအန်းပလောင်အဖွဲ့ကတော့27ရာစုညီလာခံကိုဖိတ်ကြားရင်တက်ရောက်လို့ကြောင့်ဇူလိုင်လ22ရက်နေ့ကကြေညာချက်ထုတ်ပြန်ထားတာပါဒါပေမဲ့လည်းမဟာမိတ်ဖြစ်တဲ့ AA အဖွဲ့ကိုခြံလက်ထားမယ်ဆိုရင်တယောက်မှမဟုတ်ကြောင်း PSLF TNLA တအန်းပလောင်အဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ
်22ရက်စုပင်လုံးညီလာခံမှာလည်းဒီအစိုးရဘက်ကဖိတ်ကြားလာလို့ရှိရင်ကျွန်တော်ကတယောက်ဖို့ရှိတယ်ကျွန်တော်တုံးဖွဲ့လုံးဖိတ်မှုပဲတယောက်မှဖြစ်တယ်အာညတနင်္ဂနွေကနေ့စဉ်နဲ့ညချင်းစီပွဲလို့လိုအပ်တတ်မှတ်တယ်အာဒီရာပေါ်မှာတို့ကဟိုဖွဲ့ကိုချန်ထားမယ်ဒီဖွဲ့ကိုခုံမယ်အဲ့လိုမျိုးဆိုတော့လက်ရှိဒီညချင်းဖြစ်စဉ်ကအဲ့လိုမျိုးအကြောက်ဒီနောက်နေ့ကြံ့ကြံ့ရဖြစ်တယ
်ကိုကန့်တအန်းပလောင်နဲ့ AA ရခိုင်ဖွဲ့၃ဘွဲ့ဟာညီတော်မဟာမိတ်ဖြစ်ဖွဲ့စည်းထားသလိုဒီ၃ဘွဲ့နဲ့ကချင်ဖွဲ့တို့ဟာမြောက်ပိုင်းမဟာမိတ်အဖွဲ့ဖြစ်ဖွဲ့စည်းပြီးအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတာပါဒီထဲက AA အဖွဲ့ကိုငင်းချမ်းရေးဆွေးနွေးမှုမှာခြံလှမ်းထားမယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်အပေါ်မှာနိုင်ငံရေးလေးလာတုံ့တက်သူဦးမောင်မောင်ဆိုကအခုလိုတုံ့တက်ပါတယ
်။သူ AA မဖြစ်ရင်သူမြောက်ပိုင်း၄ဝဲပေါ့နော်။ကျန်တဲ့အဖွဲ့တွေတက်ပါမလားဆိုတဲ့ပြဿနာရှိပါတယ်ပထမတစ်ချက်အနေနဲ့တော့ဒုတိယတစ်ချက်အနေနဲ့ပြောမယ်ဆိုရင်ဒီငင်းချမ်းရေးအတွက်ပေါ့နော်။ဆွေးနွေးဖို့အတွက်ဒီအစိုးရလမ်းဖွင့်ထားတယ်ဆိုတဲ့ကိစ္စရှိတာ哦။တကယ်လို့ဒီလက်မမထိုးတဲ့အဖွဲ့တွေတက်လာခဲ့လို့ရှိရင်အဓိကတော့အေးပေါင်းမြောက်ပိုင်းလေးဘွယ်ပေါ့နော်ဘယ်လိုလဲမထိုးရသေးရတက်လာမယ်ဆိုလို့ရှိရင်ဒီညီလာခံမှာဘာပေါဝင်ဆွေးနွေးခွင့်မရှိတော့မှပေါ့သူတို့နဲ့ဆက်ပြီးတော့ဒီအပြစ်ခက်ရဆိုင်ဆွေးနွေးပွဲလုပ်ဖို့အတွက်လမ်းစာရှာနေမယ်ခွင့်ရတော့ရှိတာပေါ့တကယ်လို့သူတို့ကမဖိတ်ဘူးမတက်ဘူးဆိုလို့ရှိရင်တော့ဒီလမ်းစာပျောက်သွားလိမ့်မယ်လို့ထင်ပါတယ်
မြောက်ပိုင်းမှာမိတ်လေးဘွဲ့ဟာအရင်နှစ်ဒီဇင်ဘာလကကျောင်းနိုင်ငံမှာအစိုးရနဲ့နောက်ဆုံးဆွေးနွေးခဲ့ပြီးကိုဗစ် -19 ကရောဂါဖြစ်ပွားခဲ့တဲ့နောက်ဆွေးနွေးပွဲတွေရပ်ဆိုင်းနေတာဖြစ်ပါတယ်။ဒီနေ့ပြီးဆုံးသွားတဲ့အစိုးရနဲ့ NCA လက်မှတ်ထိုးတိုင်းသာလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးပွဲမှာ27ရာစုပင်လုံးမှာဆွေးနွေးအတည်ပြုမဲ့ပြည်ထောင်စုသဘောတူညီချက်အစိတ်ပိုင်း၃ကအချက်တော်တော်များများကိုသဘောတူညီချက်ရခဲ့ကြောင်းနဲ့ကြံနေတဲ့အချက်တွေကိုဆက်လက်ဆွေးနွေးသွားဖို့ရှိကြောင်းသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။